ပုထုနေရုံက9ရက်မြောက်ကစားတဲ့ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာလက်ရှိကမ္ဘာဖလားချန်ပီယံစပိန်အသင်းအုပ်စုအစ်စ်မာရင်ရှုံးလို့ထွက်သွားရပါပြီ။အုပ်စု B ကစပိန်အသင်းထွက်သွားရပေမဲ့လည်း Netherlands နဲ့ Chile အသင်းတွေကတော့ဒုတိယအဆင့်ကိုတက်သွားကြပါပြီ။ပုထုနေရုံကစပိန်နဲ့ Chile ကန်ကြတဲ့ပွဲမှာစပိန်က2ဂိုးဂိုးမရှိနဲ့ Chile ကိုရှုံးပါတယ်။အရင်ပွဲတုန်းကလည်းဒီစပိန်က Netherlands ကို5ဂိုးတကိုးနဲ့ရှုံးထားတဲ့အတွက်နှစ်ပွဲရှုံးပြီးတော့ထွက်သွားရတာပါစပိန်အသင်းကြိုးစားကစားပေမဲ့လည်းဒီ Chile နောက်တန်းကအခိုင်အမာကာကွယ်ထားနိုင်ခဲ့တဲ့အတွက်စပိန်အသင်းတကိုးမှဝင်အောင်လို့မသွင်းနိုင်ခဲ့ပါဘူးအုပ်စု B ကထွက်သွားရတဲ့နောက်အသင်းကတော့ Australia အသင်းဖြစ်ပါတယ် Australia အသင်းဟာဆိုရင်လည်းဒီပုထုနေတုန်းက Netherlands နဲ့ကစားတာမှာ3ဂိုး2ဂိုးနဲ့ရှုံးပါတယ် Chile နဲ့ပွဲတုန်းကလည်း Australia 2ဂိုးဂိုးမရှိနဲ့ရှုံးတာကြောင့်အုပ်စုအဆင့်မှာရင်ပြုတ်သွားခဲ့ပါတယ်အခုအတန်လွှင့်နေတဲ့အချိန်မှာတော့အုပ်စု A ကကင်မရွန်းအသင်းနဲ့ခရိုအေးရှားအသင်းတို့ကမ်းနေပါတယ်။အခုပွဲပြီးဖို့7မိနစ်လောက်ပဲလိုတော့ပြီးတော့လောလောဆယ်ခရိုအေးရှားက4ဂိုးကင်မရွန်းကဂိုးမရှိဖြစ်နေပါတယ်။ကင်မရွန်းကစားသမားတစ်ယောက်ကဒီခရိုအေးရှားကစားသမားတစ်ယောက်ရဲ့နောက်ကျောကိုတံတောင်းနဲ့သွားထုတ်လိုက်တဲ့အတွက်အနီးကပ်ပြပြီးတော့ထုတ်ခံခဲ့ရပါတယ်ရှင်။